ကိုဗစ်ကရောဂါကူးစက်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံကိုတရုတ်နိုင်ငံကမှာယူထားတဲ့ကာကွယ်ဆေးနှစ်သန်းရောက်လာတဲ့အကြောင်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကပြောပါရယ်နှစ်ချိန်ထိုးရတဲ့ဆိုင်နိုဖန်ကိုဗစ်ကာကွယ်ဆေးအချိန်နှစ်သန်းစာစနေနေ့ကရောက်လာတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ခဲ့တာပါအခုနောက်ဆုံးရောက်လာတဲ့ဆေးနှစ်သန်းအပါဝင်မြန်မာနိုင်ငံကိုတရုတ်နိုင်ငံကဆေးလုံးရေ 9.6 သန်းပေးပို့ခဲ့ပြီးဒီထက်က 2.9 သန်းကထောက်ပံ့ကူညီတာဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာတရုတ်တန်ရုံးကလည်း Facebook စာမျက်နှာမှာသတင်းထုတ်ပြန်ထားပါရယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်ဆင်အနာသိမ်းပြီးတဲ့နောက်ပိုင်းမတိမငြိမ်အခြေအနေတွေကြောင့်ကိုဗစ်ရောဂါကူးစက်မှုတတိယလှိုင်းနဲ့ရင်ဆိုင်နေရတာကြောင့်ကာကွယ်ရေးနဲ့ကုသရေးလုပ်ငန်းတွေမှာအခက်အခဲတွေကြုံနေရတာပါ။အနာသိမ်းမှုဆန့်ကျင်လှုပ်ရှားမှုတွေနဲ့ဆက်နွယ်ပြီးကျန်းမာရေးဝန်ထမ်းတွေကိုဖမ်းဆီးတာဖိနှိပ်တာတွေကြောင့်ကျန်းမာရေးဆက်ရှိမှုလုပ်ငန်းတွေမှာလည်းအားအနည်းချက်တွေရှိနေပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့ကိုဗစ်ရောဂါကာကွယ်ဆေးတွေကိုနိုင်ငံအဝန်းသတ်မှတ်ထားတဲ့အုပ်စုလိုက်ထိုးနှံပေးနေပြီးအခုနောက်ဆုံးတရုတ်နိုင်ငံကကာကွယ်ဆေးတွေကိုလည်းတိုင်းနယ်ပြည်နယ်တွေကိုဆက်လက်ဖြန့်ဝေသွားမှာဖြစ်တဲ့အကြောင်းဖော်ပြထားပါတယ်ခင်ဗျာ။